coronavirus ကိုကူးစက်မှုထိန်းချုပ်နိုင်ဖို့အပြစ်မထွက်ရကန့်သတ်မိန့်တွေကိုနိုင်ငံတော်တော်များများမှစတင်ဖြေလျှော့ပေးနေပါတယ်။ဂျာမနီနိုင်ငံမှာဆိုရင်ဆိုင်အသေးစားတချို့ကိုအာဏာပိုင်တွေကပြန်ဖွင့်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လူစုလူဝေးရှောင်ပြီးလူခွဲနေကြဖို့ညွှန်ကြားချက်ကိုတော့ဆက်လက်လိုက်နာကြရမှာဖြစ်ပါတယ်။နော်ဝေးနိုင်ငံမှာလည်းဒီကနေ့ကျောင်းတွေပြန်ဖွင့်ပါတယ်။ဒိန်းမတ်နိုင်ငံမှာလည်းပုံထိုးနေကြရင်ကျောင်းတွေပြန်ဖွင့်မှာပါ။ဒီရီလင်ကနိုင်ငံမှာတော့ညမထွက်ရအမိန့်ကိုနိုင်ငံရဲ့၃ပုံ၂ပုံနေရာတွေမှာဖယ်ရှားပေးခဲ့ပါတယ်။မလိုအပ်ရင်အိမ်ပြန်မထွက်ရကန့်သတ်မိန့်ကိုလည်းပုံထိုးတွေမှာဖြေလျှော့ပေးဖို့စီစဉ်နေပါတယ်။နိုင်ငံတွေအနေနဲ့လူစုလူဝေးလုပ်တာကန့်သတ်ထားတဲ့တားမြစ်ချက်တွေကိုဖြေလျှော့ပေးဖို့အစီအစဉ်တွေလုပ်နေတာအားရပါပဲ။တဆင်ချင်းစီဖြေလျှော့ပေးသွားဖို့ကအရေးကြီးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Adhanom Ghebreyesus ကပြောကြားခဲ့ပါတယ်။နယူးဇီလန်နိုင်ငံမှာတော့တလကြပြီဖြစ်တဲ့အိမ်မြေမထွက်ဖို့ကန့်သတ်ချက်ကိုဧပြီ29ရက်နေ့ကစပြီးတော့အဆင့်လိုက်ဖြေလျှော့ပေးသွားမယ်လို့ဒီကနေ့ကြေညာပါတယ်။တချို့ဖြေလျှော့မှုတွေကိုတည်င်းနှစ်ပတ်တတ်မှတ်ချက်နဲ့လျှော့ချပြီးနောက်ထပ်လျှော့ချတဲ့မတင်အစိုးရကတုံ့တက်သွားမယ်လို့ဝန်ကြီးချုပ်ဂျက်စင်ဒါအာဂျန်ကပြောကြားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာလည်းယောဂကူးစက်မှုဇက်တိုက်ကြဆင်းနေတဲ့အတွက်တချို့အသွားလာကန့်သတ်ချက်တွေကိုဖယ်ရှားခဲ့ပြီးတဲ့နောက်လူတွေကိုတတိထားသွားလာကြဖို့တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့စီးပွားရေးလုပ်ငန်းတွေ၊ကျောင်းတွေအများစုဆက်ပိတ်ထားပါတယ်။တချို့ပြည်နယ်တွေမှာလူတွေအိမ်ပြန်မထွက်ဖို့လူစုလူဝေးမလုပ်ကြဖို့ပြည်နယ်အုပ်ချုပ်ရေးမှုတွေထုတ်ပြန်ထားတဲ့အမိန့်ကိုမကျေနပ်လို့ဆန္ဒပြမှုတွေရှိခဲ့ပါတယ်။